အရှေ့လေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကွက်ကဲရေးဒေသကိုလေရင်တင်သမော့အုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေလွှတ်ခဲ့ပါတယ်အန်ဒီရဲ့ဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလှုပ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ရဲ့အကျိုးစီးပွားနဲ့အမေရိကန်မဟာမိတ်တွေအပေါ်တိုက်ခိုက်မှုမှန်သမျှကိုမစုံမနစ်အင်အားနဲ့တုံ့ပြန်သွားမယ်ဆိုတာပြသလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ John Bolton ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကအီရန်နဲ့စစ်ဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အီရန်ဘက်ကတိုက်ခိုက်မှုမှန်သမျှကိုတုံ့ပြန်ဖို့အပြည့်အဝပြင်ဆင်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိနေတယ်ဆိုတာကိုတော့ Trump အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။ American စိတ်ကန်းကနေ Abraham Lincoln တဲ့ကထွက်ခွာသွားကြတဲ့အထက်မှာ American လေယာဉ်တင်သင်္ဘော USS Abraham Lincoln အပြင်တိုက်ခိုက်ရေးအဖွဲ့မှတိုက်ချက်လေယာဉ်တွေ၊ရဟတ်ယာဉ်တွေ၊ဖြတ်သင်္ဘောတွေနဲ့ရေတပ်တပ်ဖွဲ့ဝင်6000ကျော်ပါဝင်သွားပါတယ်။အခုလိုစစ်အင်အားအများအပြားဆေလွှတ်ရလောက်အောင်ဘလို့အကြောင်းရှိတယ်လဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ဥရောပခီးစင်မှသတင်းထောက်တွေကမေးခဲ့ပေမဲ့ပြောကြားခြင်းမရှိဘဲဒီလိုမျိုးဆေလွှတ်ဖို့အမေရိကန်ဘက်ကစဉ်းစားနေကြတာနည်းနည်းကြားခဲ့ပြီဖြစ်တဲ့အကြောင်းနဲ့အီရန်ရဲ့လုပ်ရက်တွေအပေါ်ဘလို့လက်တုံ့ပြန်မယ်ဆိုတာအီရန်ကိုပြက်ပြက်သားသားပြသဖို့အမေရိကန်အစိုးရမှခိုင်မာတဲ့အကြောင်းတွေရှိတယ်လို့သာဖြေကြားသွားခဲ့ပါတယ်